ဖေဖော်ဝါရီလ19ရက်ဗုဒ္ဓနေ့မှာလည်လာသွားမဲ့ဥပုသ္စာပြေသင်ငန်းဆိုင်ခေါင်းစဉ်ကတော့လူသားကြွလာခြင်းဖြစ်ပါတယ်။ဒေနနဂရကျန်ခန်းကြီးခုနှစ်ငွေ73ကိုဖတ်ပါမယ်။လူသားလို့ခေါ်တဲ့နေရာမှာဘုသူ့ကိုဆုလိုတာလေ။အဲ့ဒီသူကိုကျွန်တော်တို့အနေနဲ့ဘလို့ခွဲခြားထုတ်ဖော်မလဲဆိုတာကိုကြည့်ကြပါစို့။ထို့ညအခါငါသည်အာယုံပြုတ်၍လူသားနှင့်တူသောသူတို့ဦးသည်မိုးတိမ်ကိုစီးလျက်အသက်ကြီးသောသူ၏အထံတော်သို့ရောက်လာ၏။ထိုသူကိုအထံတော်ပါသို့တွင်းကြ၏ဆိုပြီးတော့ဖော်ပြထားပါတယ်။ရှမာကုခရစ်ဝင်ခန်းကြီး73ငွေ26ရှမာသက်ခရစ်ဝင်ခန်းကြီး8ငွေ20ရှမာသက်ခရစ်ဝင်ခန်းကြီး9ငွေ6ရှင်လုကာခရစ်ဝင်ခန်းကြီး9ငွေ26နဲ့ရှင်လုကာခရစ်ဝင်ခန်းကြီး12ငွေ8ကိုဖတ်ပါမယ်။ထိုအခါလူသားသည်ကြီးစွာသောဘုံတကူအာနုဘော်ကိုဆောင်လျက်မိုးတိမ်ကိုစီး၍ကြွလာတော်မူသည်ကိုမြင်ရကြလိမ့်မည်။ယေရှုကလည်းမြေခွေးသည်မြေတွင်းရှိ၏မူကောင်းငင်၌ကျင်လည်သောငှက်သည်နားနေရာအရရှိ၏လူသားမှုကခေါင်းချရာမြမရှိဟုမိတ်တော်မူ၏လူသားသည်မြေကြီးပေါ်မှာအပြစ်လွတ်ပိုင်သည်ကိုသင်တို့သိစေခြင်းကထလော့ကိုယ့်အရာကိုဆောင်၍ကိုယ့်အိမ်သို့သွားလော့ဟုလက်ချေတည်သောသူအားမိတ်တော်မူ၏အကျဉ်သူသည်ငါ့ကို၎င်းငါ့စကားကို၎င်းရှက်၏လူသားသည်မိမိဘုံမိမိအဘခမဲတော်၏ဘုံတန်ရှင်သောကောင်းငင်တမန်တို့၏ဘုံကိုဆောင်လျက်ကြွလာသောအခါထိုသူကိုရှက်တော်မူလက်တန်ငါဆိုသည်ကားအချင်းသူသည်လူတို့ရှေ့မှငါကိုဝန်ခံအံ့ဖျားသခင်၏ကောင်းငင်တမန်တို့ရှေ့မှလူသားသည်ထိုသူကိုဝန်ခံမည်ဆိုပြီးတော့ဖော်ပြထားတာတွေ့ရပါတယ်တရားစင်ခြင်းကိုပြသတဲ့နေရာမှာအရေးပါတဲ့အသွင်မြင်ကွင်းပေါ်လာပါတယ်လူသားတော်ပဲဖြစ်ပါတယ်ဘသူဖြစ်ပါသလဲပထမဦးစွာလူသားတော်ရဲ့ထွက်ပုံလာပုံကတော့ချာနာတဲ့ကောင်းကင်သားရဲ့အသွင်ပဲဖြစ်ပါတယ်။သို့တော်ယာဒုကတော့လူသားတွေနားလည်နိုင်တဲ့အသွင်နဲ့ပုံဖော်ထားပါတယ်။တနည်းပြောရမယ်ဆိုရင်တော့သူဟာလူသားတော်ဖျားလဲဖြစ်တယ်၊လူလဲဖြစ်တယ်၊တရားစင်ခြင်းအတွက်တည်တံ့အထူးပါဝင်ဦးဆောင်မဲ့ပုံဖြစ်ပါတယ်။ဒုတိယအချက်ကတော့လူသားတော်ဟာမိုးတိမ်ကိုစီးပြီးတော့ကြွလာတဲ့ပုံကိုဓမ္မသစ်ကျမ်းမှာခရစ်တော်ဒုတိယအကျင့်ကြွလာခြင်းရဲ့ပုံတံကိုဖော်ပြနေပါတယ်။ဘယ်လိုမျိုးပဲပြောနေပါစေဒေလနဂရကျန်ခန်းကြီးခုနှစ်ငယ်73မှာအထူးဖော်ပြထားတာကတော့လူသားတော်ရဲ့ကြွလာခြင်းဟာကောင်းငင်ကနေမြေကြီးကိုကြွလာတဲ့ပုံမျိုးမဟုတ်ပဲမိုးကုတ်ဆက်ဝန်းကိုပတ်နေတဲ့အတွင်နဲ့လူသားရဲ့မျက်မှောက်မှာထင်ရှားနေပါတယ်တတိယအချက်ကတော့လူသားတော်ဟာမိုးတိမ်စီးပြီးတော့ကြွလာတာကိုလူရဲ့မျက်စိနဲ့မျက်ဝါးထင်ထင်မြင်တွေ့ရမှာပဲဖြစ်ပါတယ်ဖျားကြွလာတဲ့ပြတ်သားချက်ပဲဖြစ်ပါတယ်အဲ့လိုပေါ်လာတဲ့မြင်ကွင်းဟာနန့်တာအခိုးငွေတွေလွှမ်းနေတဲ့ရည်ပြောဟိတ်မင်းကိုလည်းပဲဆုနိုင်ပါတယ်အပြစ်ဖြေရာနေ့မှာအတန့်ရှင်းဆုံးအခန်းကိုဝင်ရောက်ပြီးတော့တဲတော်ကိုတန့်ရှင်းခြင်းရှိစေဖို့အမှုဆောင်နေပါတယ်လူသားတော်လက္ခဏာတော်ဟာတော်ဝင်မင်းမျိုးလိုဖြစ်ပါတယ်ဒန်လနိုင်ငံကြီးခန်းကြီးခုနှစ်ငယ်14မှာကိုတော်သည်အရရတို့၌နေ၍အသီးသီးအခြားခြားသောဘာသာစကားကိုပြောသောလူမျိုးတကာတို့ကိုအုပ်ဆိုးစေခြင်းကထိုသူသည်နိုင်ငံနှင့်တကွအာဏာဆက်တကူကိုယာဉ်ဆိုပြီးတော့ဖော်ပြထားပါတယ်လူမျိုးတကာတို့ဟာသူ့ရဲ့အစေကိုခံကြပါတယ်အစေခံတယ်ဆိုတဲ့ကြိယာပုတ်ဟာကိုးကွယ်တယ်လို့လည်းပဲအဓိပ္ပာယ်ရှိပါတယ်ဒန်ယလနဂရကျန်ခန်းကြီး1ကနေ9အထိ6ချိန်တိုင်တိုင်အဲ့ဒီစကားကိုအသုံးပြုထားပါတယ်ဖျားကိုယူတည်ကိုးကွယ်ကန်ဆိုင်ခြင်းပြုတယ်လို့ပုံစံတက်ရောက်ပါတယ်ဒါကြောင့်ဖျားသခင်ပြည့်ညတ်တော်ကိုပြောင်းလဲဖို့စ조사ချင်းရဲ့ရက်လက်ကတော့ဘာသာရေးကျင့်ဝတ်တွေကိုအသေးပြက်အောင်ဖျားရှင်ကိုရှုတ်ချတဲ့အလုပ်တွေကိုဂျုံငယ်ကလေးဟာပြုလုပ်မှဖြစ်ပါတယ်တရားစီရင်ခြင်းကိုရုံလုံးဖော်တဲ့အနေထားမှာတော့စစ်မှန်တဲ့ကိုးကွယ်မှုကိုပြန်လည်ပြုလုပ်ဖို့ဖြစ်ပါတယ်။ဝိပုကိုးကွယ်ခြင်းကိုယဟန်မင်းကနေပုံစံချပေးထားပါတယ်။ဒီအပြင်အခြားကိစ္စတွေမှာလည်းပဲကြာရှုံးနေတဲ့လူသားကိုအသုံးပြုပြီးတော့ဖျားသခင်နဲ့လူတွေရဲ့ကြားမှာကြားခံလူထားပါတယ်။ဒင်လလူသားတော်တူဦးတဲ့သာကြားခံလူအဖြစ်လူနဲ့ဖျားအကြားလုပ်ပိုင်ခွင့်ရှိတယ်ဆိုတာကိုဖော်ပြပါတယ်။တမန်ကျမ်းစာကနေတိမောသေဩရစာပထမဆုံးခန်းကြီး2ငယ်9မှာဖျားသခင်တဆူတဲ့ရှိတော်မူ၏ဖျားသခင်နှင့်လူတို့၏ဆက်ကြလူဖြစ်သောယေရှုခရစ်သည်ဟူသောအမခံတူတဲ့ရှိ၏ဆိုပြီးတော့ဖော်ပြထားတာတွေ့ရပါတယ်။သခင်ခရစ်တော်ရဲ့အသက်တာအကြောင်းနဲ့ဇရိတတော်အကြောင်းကိုတမန်ကျမ်းစာမှာဖတ်ရှုရပါတယ်။တရားစင်ခြင်းမှာဆိုလို့ရှိရင်သခင်ခရစ်တော်ဟာအရေးပါဆုံးသူဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ယုံကြည်သူများအနေနဲ့ဝမ်းမြောက်စရာဝမ်းသာစရာဖြစ်တယ်ဆိုတာကိုသိစေဖို့အတွက်ဗုဒ္ဓနဲ့ဥပုသ္စာဖြစ်တဲ့သင်ခန်းစာကဖော်ပြပေးထားပါတယ်